မြန်မာနိုင်ငံသားတွေကိုနေဆက်ကတဆင့်ထိုင်းနိုင်ငံနဲ့တရားမဝင်ခိုးသွင်းနေတဲ့လူကုန်ကူးမှုကိန်းအဓိကတာဝန်ရှိသူတွေကိုဖမ်းဆီးနိုင်ခဲ့တယ်လို့ထိုင်းရဲကပြောလိုက်ပါတယ်။ဒီလူကုန်ကူးဖြစ်ရတွေများလာတာပြင်တချို့အသက်သေဆုံးရတဲ့အထိဆိုးလာတာကြောင့်အခုလိုနှိမ့်နေရတာလို့လည်းထိုင်းဒူရဲချုပ်ကသတင်းစာရှင်းလင်းပြီးပြောခဲ့ပါတယ်။ဒီအကြောင်းထိုင်းအခြေစိုက်သတင်းတောက်မအေးမှပြောပြပေးပါဦးခင်ဗျာ
။ထိုင်းမြန်မာနယ်စပ်မြောက်ရီဘက်ကနေလူကုန်ကူးတဲ့ပွဲစားတွေကပို့လိုက်တဲ့မြန်မာနိုင်ငံသားတွေကိုထိုင်းဘက်ခြမ်းမဲဆောက်မှာတထောင်နာစခန်းလုပ်ပြီးထိုင်းနိုင်ငံထဲကိုလူမောင်းကိုတင်သွင်းနေတဲ့ထိုင်းနိုင်ငံသားနိုင်ချီချင်ဆိုသူနဲ့လူကုန်ကူးသူ18ဦးကိုဖမ်းမိခဲ့တဲ့အကြောင်းထိုင်းဒုရဲချုပ်ဆူရချေဟပ်ဖန်ဦးဆောင်ပြုလုပ်ခဲ့တဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ထိုင်းနိုင်ငံထဲမှာလူကုန်ကူးမှုလုပ်ငန်းတွေပုံမကြီးထွားလာနေပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေလိုက်ပါလာတဲ့ကားတွေမှောက်လို့တေဆုံးရတဲ့ဖြစ်ရတည်လဲညားပြားလာနေတာကြောင့်လူကုန်ကူးတဲ့ခိုင်းတွေနှိမ်နှင်းဖို့အမိန့်ပေးခဲ့တာလို့လဲထိုင်းသူရဲချုပ်ကပြောပါတယ်။ခုလိုမျိုးလူကုန်ကူးတဲ့ခိုင်းကိုဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဟာပြီးခဲ့တဲ့ဇွန်လ10ရက်နေ့ကထိုင်းနိုင်ငံအယုဒ္ဓယာခရိုင်ဗတ်ပင်အာရှလမ်းမပေါ်မှာရဲတွေလိုက်ဖမ်းလို့မောင်းပြတဲ့ကားတစ်စင်တိမ့်မောက်မီးလောင်ပြီးမြန်မာနိုင်ငံသား၄ဦးတေဆုံးခဲ့တဲ့ဖြစ်ရပြီးတဲ့နောက်ဒီအမှုမှာပါဝင်ပတ်သက်နေသူတွေကိုဇက်တိုက်ဖော်ထုတ်ဖမ်းဆီးနိုင်ခဲ့တဲ့အကြောင်းဒူရဲချုပ်ကရှင်းလင်းသွားခဲ့တာပါမြန်မာနိုင်ငံအတွင်းကလူကုန်ကူးသူတွေဟာမြဝတီကနေထိုင်းဘက်ခြမ်းမဲဆောက်မြုပ်ကိုပို့ဆောင်ပြီးနေအိမ်တစ်လုံးမှာမြန်မာနိုင်ငံသားတွေကိုထိမ့်သိမ်းထားပြီးကားကိုးစီးနဲ့ထိုင်းနိုင်ငံအတွင်းပိုင်းနဲ့ထိုင်းမလေးနယ်စပ်ထိပို့ဆောင်နေတာဖြစ်ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ထိုင်းဒူရဲချုပ်ဆူရချေဟပ်ဖန်ကသတင်းစာရှင်းလင်းပွဲမှာထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်
ထိုင်းဘက်လာကျင်နေသူတွေကိုမြန်မာနိုင်ငံကနေတဆင့်နေဆက်တော်လန်းတွေကိုဖျက်ပြီးမြန်မာပွဲစားတွေကခေါ်လာကြပြီးတဲ့နောက်နေဆက်မှာတော့ထိုင်းပွဲစားတွေကလက်ခံခဲ့ပါတယ်သူတို့တွေဟာဘင်ကားကိုအသုံးပြုနေတာပါအဲ့ဒီကားတွေရဲ့အရှိကနေလမ်းကြောင်းကြည့်တဲ့ကားတွေကိုပါသုံးပြီးလူကုန်ကူးနေကြတာပါဆိုရတာကတော့လူကုန်ကူးသူတွေဟာရဲတပ်ဖွဲ့ကလိုက်ဖမ်းပြီဆိုရင်အဖမ်းမခံဘဲမောင်းပြေးလို့ကားတိတ်မောက်ပြီးမြန်မာနိုင်ငံသားတွေတည်ဆုံနေရတာတွေရှိတဲ့အကြောင်းထိုင်းတူရဲချုပ်ဆူရချေဟပ်ဖန်ကပြောဆိုသွားတာပါထိုင်းရဲတပ်ဖွဲ့အနေနဲ့အခုလိုမျိုးလူကုန်ကူးတဲ့ခိုင်းတွေနောက်မလုရဲအောင်ပြစ်ဒဏ်တိုးမြှင့်တဲ့အနေနဲ့အမြင့်ဆုံးထောင်ဒဏ်10နှစ်နဲ့ပိုင်ဆိုင်မှုတွေကိုသိမ်းဆည်းမှာဖြစ်ပြီးသူတို့ကိုကူညီပြီးဗန်စီရင်ဖွင့်ပေးထားသူတွေကားစီစဉ်ပေးသူတွေကိုပါအရေးယူတော့မှာဖြစ်တယ်လို့လဲထိုင်းသူရဲချုပ်ကပြောဆိုသွားပါတယ်။မကြသေးခင်တုန်းကပဲအယုဒ္ဓယာခရိုင်ဗတ်ပင်မြို့နယ်အမှတ်343အဝေးပြေးလမ်းမပေါ်မှာအသက်16နှစ်သာရှိသေးတဲ့ထိုင်းလူငယ်တဦးမောင်းနေတဲ့ကားကိုထိုင်းရဲတွေကဖမ်းဆီးရမှာတရားမဝင်မြန်မာနိုင်ငံသား14ဦးကိုဖမ်းမိခဲ့ပါတယ်။ဒီရက်ပိုင်းမှာပဲလူကုန်ကူးခံရတဲ့မြန်မာတွေနေ့စဉ်လိုလိုအစုအဝေးနဲ့ဖမ်းမိနေတာတွေလည်းရှိနေပါတယ်။လူကုန်ကူးခံရသူတွေကိုတယ်ဆောင်လာတဲ့ကားတွေဟာထိုင်းစစ်စရေးဂိတ်တွေမှာမရက်ပဲထွက်ပြေးမောင်းနေတာရှောင်ကွင်းသွားလာတာတွေကြောင့်ရင်တိုက်မှုတွေဖြစ်ခဲ့ပြီးကားပေါ်မှာပါလာတဲ့မြန်မာတွေတည်ဆုံရတဲ့ဖြစ်ရပ်တွေဟာအခုနောက်ပိုင်းမကြာခဏကြုံလာနေရတာဖြစ်ပါတယ်ရှင်။